ပါရှင်ဒီတစ်ပတ်မှာလည်းပြင်ဆင်လိုက်တဲ့မြေလွတ်မြေလက်မြေရိုင်းဥပဒေကိုပြန်လည်သုံးသပ်ဖို့လိုအပ်တဲ့အကြောင်းဆွေးနွေးသွားမှာပါမြေလွတ်မြေလက်မြေရိုင်းတွေကတစ်တော့ကျိုးဝိုင်းအဖြစ်သတ်မှတ်တာတွေပယ်ဖျက်လိုက်တာတွေအခြားမြေမျိုးစားတွေကနေမြေရိုင်းတော်ရိုင်းနဲ့ဝင်လာတာတွေစတဲ့အကြောင်းကြောင့်တွေကြောင့်မြေဧကကိန်းခနန်းတွေနှစ်ဆင်ပြောင်းလဲနေပေမဲ့မြန်မာနိုင်ငံမှာဧကပေါင်းတန်းချီရှိနေပါတယ်စီမံခန့်ခွဲမှုဘူကော်မတီအနေနဲ့မြေလွတ်မြေလက်မြေရိုင်းစီမံကိန်းတွေကိုပထမဒုတိယတတိယနှစ်တွေမှာအချိုးကျအကောင်အထည်ဖော်ပြီး၄နှစ်မြောက်နှစ်မှာအပြည့်အဝလောက်ကင်နေရပါမယ်။ထို့တော်လည်းပဲမြေလွတ်မြေလက်မြေရိုင်းတွေကိုရှောက်ထားရယူသူတွေကအပြတ်ဆိုင်ထားတာ၊အုတ်တိုင်းကြီးခတ်ထားတာလုံးဝမဆိုင်တာကြောင့်ဖုံဆိုးတောတွေဖြစ်နေတာတွေဟာမြေတွေအလကားဖြစ်နေတာကိုပြသနေတာပါ။လေးနှစ်အတွင်းအကောင့်ထဲမဖော်နိုင်တဲ့လေယာဉ်မြေတွေကိုသက်ဆိုင်ရာစီမံခန့်ခွဲမှုဗဟိုကော်မတီကစစ်ဆေးရမှာပါအကောင့်ထဲမဖော်နိုင်တဲ့လုပ်ငန်းစဉ်အဖြစ်သတ်မှတ်ပြီးခေါ်ယူတရီပေးတာတွေလုပ်ရမှာပါမြေလွတ်မြေလက်မြေရိုင်းလောက်ကန်ခွင့်လျှောက်ထားသူအနေနဲ့မလောက်နိုင်မှုဆိုရင်တတ်မှတ်စီကံအတိုင်းအစိုးရကိုပြန်အပ်ရမှာပါလောက်ကန်ခွင့်လျှောက်ထားသူဟာအကောင့်ထဲမဖော်နိုင်တော့ဘူးဆိုရင်စီမံခန့်ခွဲမှုအဖွဲ့ကကြီးညာချက်ထုတ်ရပါမယ်ပြီးတာနဲ့တိုင်းပြည်အတွက်အကျိုးရှိမဲ့သူတွေကိုချထားပေးရမှာပါအဲ့ဒီလိုမြေလွတ်မြေလက်မြေရိုင်းအတွက်ဖွဲ့စည်းထားတဲ့ကော်မတီကအဲ့ဒီလိုဥပဒေတွေအတိုင်းအလုပ်လုပ်ပါမှရှေ့လုပ်ငန်းစဉ်တွေကိုဆက်လုပ်နိုင်မှာဖြစ်ပါတယ်။ပြင်ဆင်လိုက်တဲ့မြေလွတ်မြေလက်မြေရိုင်းဥပဒေအရ6လအတွင်းမှာစိုက်ပျိုးလုပ်ကိုင်နေသူတွေကသက်ဆိုင်ရာစီမံခန့်ခွဲမှုဘူကော်မတီကိုလုပ်ပိုင်ခွင့်ပြန်လျှောက်ထားနိုင်တယ်ဆိုတာကမြေသိမ်းသူတွေအပေါ်တစ်ဖက်သက်အသာပေးလိုက်သလိုဖြစ်နေပါတယ်။အဲ့ဒီအကြောင်းတွေနဲ့ပတ်သက်ပြီးတောင်သူရေးဆောင်ရွက်သူပြည်ထောင်စုတိုင်းရင်းသားတောင်သူလယ်သမားသက်မကအတွင်းရေးမှူးကိုစော်ရန်ကအခုလိုပြောပါတယ်
။ဒီမြေသိမ်းထားတဲ့လူတွေကိုအရေးပေးနေသူဖြစ်နေပါတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့အဲ့လိုလားတကယ်လို့ကျွန်တော်တို့တစ်ဖက်သက်ပေးထားမယ်ဆိုလို့ရှိရင်မြေတွေကဒီလူတွေကပြန်မရတော့ဘူး။နောက်တစ်ခါကပြောချင်တာကတော့မြေလက်မြေလက်မြေလက်ဥတွေမှာဒီလိုလုပ်ပိုင်ခွင့်ယူသိမ်းထားတဲ့လူတွေက6လ4နှစ်နဲ့ပြီးလို့ရမှာ哦။အဲ့ဒါတောက်ချက်မလုပ်ဖဲထားခဲ့ပြီးတော့အခုတစ်ခါကြမှာထပ်ပြီးတော့ဆိုတာ6လအကြာမှာပြန်လျှောက်နိုင်တယ်ဆိုတာကတစ်ဖက်သက်ကြီးကိုမြေသိမ်းလူတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေတက်ဆိုင်ရှိတဲ့လူတွေကိုဒီလိုပေါ့နော်ပြန်ပြီးတော့လုပ်ပိုင်ခွင့်ပြုမယ်ဆိုရင်အခုပြဿနာတွေကပိုလိုကြီးထွားလာပြီးတော့လယ်သမားတွေအကုန်လုံးကထောင်ချဖို့အခြေအနေပဲရှိပါတယ်ဒါကြောင့်ဒီချက်အပြင်လုံးဝမသိမ်းလျော်တဲ့ချက်ဖြစ်ပါတယ်ခင်ဗျ
မြေလွတ်မြေလက်မြေရိုင်းတွေဟာမနှစ်ကဆင်းရင်အရာမြေရိုင်းဧက73တန်းခန့်တောရိုင်းမြေဧကက36တန်းကျော်လက်မြေအနေနဲ့ဧက3တန်းကျော်ရှိနေပါတယ်ဒီနှစ်မှာလည်းမြေရိုင်း14တန်းခန့်တောရိုင်းမြေဧက36တန်းခန့်နဲ့လက်မြေအနေနဲ့ဧက3တန်းကျော်ရှိနေကြောင်းကိုလယ်ယာဉ်မြေစီမံခန့်ခွဲရေးနှင့်စည်ရင်းအင်းဦးစီးဌာနကသိရပါတယ်မြေလွတ်မြေလက်မြေရိုင်းတွေကိုလောက်ကန်ခွင့်လျှောက်ထားခြင်းယင်းနိုင်ငံသားနဲ့ဖက်ဆက်လုပ်မဲ့သူအတွေ့ဧက5000အထိပြည်တွင်းစီးပွားရေးလုပ်ငန်းရှင်ကဧက5000အထိကျေးရွာစီးပွားရေးလုပ်ငန်းရှင်ကဧက500အထိဥပဒေအရခြားထားခွင့်ရှိပါတယ်မြေမဲ့ရမဲ့တွေအတွေ့လျှောက်ထားခွင့်ကတော့ဥပဒေမှာပါမထားပါဘူးတိုင်းပြည်မှာတိုးပွားလာတဲ့လူဦးရေကိုနေရာချထားပေးဖို့လိုအပ်ပါမယ်မြေတွေကကြီးလိုက်ရင်ကွက်လက်တွေအလွတ်တွေတွေ့နေရပေမဲ့အမှန်တကယ်ကမြေလွတ်မြေလက်မြေရိုင်းလောက်ကန်ခွင့်လျှောက်ထားတဲ့ပိုင်းရှင်ရှိမြေတွေဖြစ်နေတာကိုမလွဲမသွေတွေ့ရမှာပါမြေလွတ်မြေလက်မြေရိုင်းတွေကိုလက်တွေ့ကြကြအကျိုးရှိအောင်မြေမဲ့ရမဲ့နိုင်ငံသားတွေကိုအ ਨੇ ဆုံးတဧကစီလျှောက်ထားနိုင်အောင်ဥပဒေမှာထဲ့သွင်းရေးဆွဲဖို့လိုအပ်ပါမယ်နိုင်ငံတော်မြေယာမူဝါဒမှာတိုင်းသူပြည်သားတွေရဲ့အကျိုးစီးပွားကိုအခြေခံပြီးမြေယာတွေကိုအသုံးချမယ်လို့ဆိုထားတဲ့အတွက်မြေလွတ်မြေလက်မြေရိုင်းတွေကိုအကျိုးရှိအောင်စီစဉ်သင့်ပါတယ်ရင်မဲ့ရမဲ့တွေဟာလည်းနိုင်ငံသားတွေဖြစ်တာကြောင့်အခြေခံလူတွေရဲ့ဘဝရည်တည်မှုအတွက်မြေလွတ်မြေလက်မြေရိုင်းမူဝါဒမှာပံ့ဝင်ရေးဆွဲဖို့လိုအပ်တဲ့အကြောင်းကိုပြည်ထောင်စုတိုင်းသားတောင်သူလယ်သမားသက်မကကအတွင်းရေးမှူးကိုစော်ရန်ကအခုလိုထပ်လောင်းပြောပါတယ်
ဒါကတော့အမတန်ရေးကြီးပါတယ်ဗျာကျွန်တော်တို့နိုင်ငံကပြောမယ်ဆိုလို့ရှိရင်လေယာဆိုင်ပြိုးရေးကိုအခြေခံပြီးဘဝရည်ပြရတဲ့နိုင်ငံဖြစ်တယ်အဲ့ဒီအတွက်ကြောင့်မြေတွေဟာတိုင်းသူပြည်သားတွေလူကြီးများလာတော့တိုင်းသူပြည်သားဆင်းရဲသားတွေလိုအပ်ပါတယ်ခင်ဗျာအခုကတော့ခင်ဗျာပြောမယ်ဆိုလို့ရှိရင်များတထေးတွေကဧက5000ထိလုံနိုင်တယ်တောနယ်တွေမှာဆိုလို့ရှိရင်တထေးတွေကဧက500ထိလုံနိုင်တယ်ဖြစ်ပြီးတော့မြေမဲ့ရမဲ့တွေလောက်ကန်စားတော့ကိုကြတာတော့လျှောက်ထားခွင့်တွေကိုဥပဒေမှာထည့်ဆွဲမထားတဲ့အတွက်ပြဿနာရှိပါတယ်တေကွက်ပဲဖြစ်ဖြစ်အိုက်တဲ့ငယ်တဲ့ကွက်ဖြစ်ဖြစ်ဒီလိုမှမြေယာတွေလုံမပေးဘူးဆို လို့ရှိရင်ခုနကမြေယာမူဝါဒရင်းလည်းမညီသလိုတိုင်းသူပြည်သားတွေအတွက်လည်းဒုက္ခရောက်ပါနိုင်ပါတယ်ခင်ဗျာအဲ့ဒါကတော့မရှိမဖြစ်ကိုထည့်ဆွဲရမယ့်ကိစ္စဖြစ်ပါတယ်ခင်ဗျာ
ဒါအပြင်မြေလွတ်မြေလက်မြေရိုင်းတွေပေါ်မှာမူလအကောင့်ထဲပေါ်ပြီးသားတောင်သူတွေကိုလည်းအတိအမှတ်ပြုလောက်ကိုင်ွယ်ပေးနိုင်တဲ့ဥပဒေကိုလည်းထည့်ဆွဲပေးဖို့လိုပါမယ်ဥရေတွေဟာလက်တွေမဆန်းပဲအခက်အခဲတွေဖြစ်လာရင်ပြည်သူအတွက်အကျိုးမရှိဘူးဆိုရင်ပြင်ကိုပြင်ရမှာဖြစ်တယ်လို့သမရဟံဦးသိန်းစင်ရောပြည်သူလွှတ်တော်ဥက္ကဋ္ဌပြည်သူလွှတ်တော်ဥက္ကဋ္ဌဦးရွှေမန်းတို့ပါပြောခဲ့ဘူးပါတယ်ဒါကြောင့်အစ်စ်ပြင်လိုက်တဲ့မြေလွတ်မြေလက်မြေရိုင်းဥပဒေဟာမြေမဲ့ရာမဲ့တွေရဲ့ဘဝရည်တည်မှုအတွက်ရှောက်ထားခွင့်တော်တော်လည်တဲ့တောင်သူတွေကိုစီစစ်ပြီးအတိအမှတ်ပြုပေးနိုင်အောင်ဥပဒေကိုပြင်ဆင်ထည့်သွင်းတာမျိုးမြေလွတ်မြေရိုင်းတွေကိုရှောက်ထားရယူပြီးအမှန်တကယ်အကောင့်ထဲမဖော်နိုင်သူတွေကိုပြန်ရှောက်ထားခွင့်မပေးတာမျိုးတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ဖြည့်ဆွက်ပြင်ဆင်ဆောင်ရွက်သင့်ပါကြောင်းတိုက်တွန်းလိုက်ရပါတယ်ကျေးဇူးတင်ပါတယ်ရှင်ကျမခင်မျိုးသွယ်ပါ